COVID-19 ကပ်ရောဂါကာလမြန်မာနိုင်ငံမှာတက္ကသိုလ်တွေပြန်မဖွင့်နိုင်သေးတဲ့အချိန်မှာအွန်လိုင်းကနေသင်ကြားဖို့ပညာရေးဌာနတာဝန်ရှိသူတွေပြင်ဆင်နေပေမဲ့ကျောင်းသားတွေကြားစိုးရိမ်မှုတွေရှိနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကပ်ရောဂါကာလတက္ကသိုလ်တွေကျောင်းတွေပိတ်ထားရတဲ့အချိန်မှာကျောင်းသားတွေပညာရေးအခွင့်အလမ်းမဆုံးရှုံးရအောင်ဆိုပြီးအွန်လိုင်းသင်ကြားရေးစနစ်ကိုအကောင့်ထဲပို့ဖို့အမျိုးသားပညာရေးမူဝါဒကော်မရှင်ပမခချုပ်မြကော်မတီကပြောဆိုလိုက်ပေမဲ့အခွင့်အလမ်းတွေမမျှမတဖြစ်မှာကိုကျောင်းသားတွေကစိုးရိမ်နေကြတာပါ။အစိုးရပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတိန်ဝင်းကတော့အွန်လိုင်းကနေသင်နိုင်မှုအတွက်သင်ရိုးတွေကိုပြင်ဆင်နေပြီးအင်တာနက်မရရှိတဲ့နေရာတွေမှာလည်းအော့ဖ်လိုင်းစနစ်သင်ကြားပို့ချနိုင်မှုစီစဉ်နေတယ်လို့ပြောပါရယ်
။ Face to face system နဲ့ online system ပြောင်းတဲ့အတွက်အများကြီးချိန်ဝင်အဲ့ချိန်ဝင်တဲ့အတွက်အဲ့ဒါလေးပါခက်ခဲတဲ့စိတ်ပေါ့။အဲ့ဒါကိုကျွန်တော်ဦးစီးနေနေလိုအပ်တာတွေပံ့ပိုးပေးဖို့ဖြည့်ဆည်းပေးဖို့နောက်ပြီးတော့အဓိကတော့ curriculum ပါ။ဒါကြောင့်မို့လက်ကိုယ်တော့ curriculum ကို online curriculum ဖြစ်အောင်ထိရောက်မှုရှိအောင်အရင်လုပ်နေပါရခင်ဗျ။ကျွန်တော် online အက 100% ပါမှာမဟုတ်ပါဘူး။ကျွတ်ပြောလို့ internet access မရတဲ့နေရာမှာ offline ပါမှာပေါ့။ offline ပါမယ်ဆိုတော့တို့ဒီမှာခု online တင်ဖို့ဆိုကျွန်တော် link ကြီးတွေလုပ်တယ်။ဒါအဲ့အစားတွေအကုန်လုံး offline မှာသုံးလို့ရအောင်ကျွန်တော် video file တွေ data file တွေ PowerPoint တွေကို stream နဲ့ offline နဲ့တခါလုပ်ပါမှာ။နှစ်မျိုးပါမှာ။ internet access မရတဲ့နေရာမှာအဆင်ပြေအောင်တို့ကျောင်းကြီးတွေကျောင်းကြီးရဲ့အစီအမှုတွေတွေရောက်ဖို့ကျွန်တော်တို့လုပ်ဖို့စီစဉ်နေတာပါ။ဒါပေမဲ့ online နဲ့ offline ညလာအနည်းစုပါ online ကတော်တော်များများရနေပါတ
ယ်မြန်မာနိုင်ငံမှာ internet ကောင်းကောင်းမရတဲ့ဒေသတွေရှိနေသလိုရခိုင်ပြည်နယ်ကမြို့နယ်ခုနှစ်မြို့နယ်နဲ့ချင်းပြည်နယ်ကပလောဝမြို့နယ်တို့ဟာပရိပခ္ခတွေကြောင့် internet ဖြတ်တောက်ခံထားရပါတယ်ဒီလို internet မရတဲ့ဒေသကကျောင်းသားကျောင်းသူတွေအတွက် online ကနေသင်ကြားတာကအဆင်မပြေနိုင်သလို offline သင်ကြားမှုအနေနဲ့သင်ခန်းစာဗီဒီယိုတွေပါတဲ့ stick ကိုကျောင်းသားတွေစီပို့ပေးမယ်ဆိုတာမျိုးကလည်းပရိပခ္ခဒေသတွေမှာရှိနေကြတဲ့ကျောင်းသားတွေအတွက်အဆင်ပြေနိုင်မှာမဟုတ်ဘူးလို့ရခိုင်ပြည်ကျောင်းသားတမကရဲ့ကြံကြားရေးနဲ့ပြည်ပဆက်သွယ်ရေးတာဝန်ခံကိုကျော်နိုင်ထေရပြောပါတယ်
။ကျွန်တော်ရခိုင်ပြည်အတိုင်းအတာလို့ရှိအင်တာနက်လာရဖြတ်တောက်ထားတဲ့အတွက်ကြောင့်ဒီအခုလုံလောက်တဲ့လုံရဟာဒီကျွန်တော်ရခိုင်ပြည်ကျောင်းသားကျောင်းသူတွေအတွက်မပါဘူးလားလို့ကျွန်တော်လေ့ကျင့်ဆုံးဖြတ်ချက်လာပါတော့နော်။ကျွန်တော်ရနေပြီးတော့လက်ရှိတော်တော်ရအတိုင်းအတာလည်းဒါကတော့လုံချောင်ရဲ့ရှိတဲ့တကြောင်တော်တော်လေးအင်တာနက်လာအစီအစဉ်မှာဒါလုံရလည်းအလုပ်ဖြစ်တဲ့တကြောင်အခုလက်ရှိအရှင်လို့ဒီကြိုင်ရခိုင်ပြည်မှာကဒီအင်တာနက်လာဖြစ်တောက်ထားရဲ့ဒီအင်တာနက်လာဖြစ်တောက်ထားတဲ့ဒီလူကပဲတောက်တဲ့ကျောင်းသူတွေကညာရခါကြတယ်လေအဲကျွန်တော်ဒီအခုတိတ်လို့ရပါမရှိကော်မတီကထုတ်လိုက်တဲ့စာဟာကျွန်တော်ရဲ့တက်တာအကျိုးမျိုးကလို့ဖြစ်နေရပေါ့ဒါကြောင့်ကျွန်တော်ရခိုင်ပြည်တောက်တဲ့တမကအနေနဲ့ဒါကိုကျွန်တော်ကော်မတီလို့ကျွန်တော်အဖြစ်စာပြောအစီအစဉ်လို့ဒါရယ်
အခြေခံပညာကျောင်းတွေဒီလာတဲ့ပြန်ဖွင့်မှုအစီအစဉ်နေရာမှာလည်းလက်နက်ကင်ပရိပခ္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝါကရှာကနန်းရှိတဲ့အစာတင်ကျောင်းတွေပြန်ဖွင့်နိုင်မှာမဟုတ်ဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။မကွေးတက္ကသိုလ်ကျောင်းသားတမကဥက္ကဋ္ဌကိုမျိုးတန့်စင်ကတော့သင်ကြားရေးပုံစံအပြောင်းအလဲတွေလုပ်တဲ့နေရာမှာကျောင်းသားတွေရဲ့သဘောထားဆန္ဒတွေကိုပါထပ်သွင်းစဉ်းစားစေတယ်လို့ပြောပါတယ်
။ဘလို့နီးလန်းရှာနေဆိုတော့ဒီကျောင်းအဆိုရဲ့အဖွဲ့ရဲ့ကျွန်တော်အကျောင်းသားတွေရဲ့ဤနိုင်ဒီမှာအခြေထွက်မယ်ကျောင်းသားရဲ့ဆန္ဒတစ်ခုနဲ့လည်းလုပ်လို့မရဘူးလေ။အဲဆရာရဲ့ဆန္ဒတစ်ခုနဲ့လည်းလည်းလုပ်လို့မရဘူး။အထက်ကလည်းသူ့ရဲ့ဆန္ဒတစ်ခုနဲ့လည်းလုပ်လို့မရဘူး။အဲ့တော့အကုန်လုံးကနီးနီးနိုင်နိုင်နဲ့ပူးပေါင်းဆောင်ရွက်မှအဆင်ပြေနေတယ်ခင်ဗျ
။ online သင်ကြားမှုစနစ်ကိုအကောင့်ထဲပေါ်ရေးပမောက်ခချုပ်များကော်မတီရဲ့ထုတ်ပြန်ချက်မှာတော့တက္ကသိုလ်ဒီဂရီကောလိပ်ကောလိပ်တွေအနေနဲ့ဆရာဆရာမတွေကျောင်းသားကျောင်းသူတွေအလွယ်တကူဆက်သွယ်နိုင်မှုအတွက်အီးမေးလ်တွေအတန်းလိုက်ဘာသာရအလိုက် Facebook group ဖွဲ့တာတွေစတဲ့ WhatsApp ဖွဲ့စည်းတာတွေကိုလုပ်ထားကြဖို့နဲ့ဘာသာရအလိုက် online သင်ကြားမှုလုပ်နိုင်မှုတင်ရိုးပြင်ဆင်တာတွေကိုကြိုတင်စီမံထားကြဖို့လည်းထည့်သွင်းဖော်ပြထားပါတယ်ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ်။